Welcome to the Voice of America in Burmese.
Mingla menakhe ma shin 2019 khu ne matla khu ne ye inga ne menakhe VOA season 2 ko American Tirang su myo raw Washington DC ga ne tai yai thol win pe ni ba bi line do meter 3240 ne 49 ro ga ne tai yai phan yu na tin nai ma shin ကျွန်မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်ကျွန်မကတော့စုမြတ်ပုံပါရှင်အမေရိကန်သမ္မတကမူလထောက်ပြန်ထားတဲ့ပြည်ဝင်ခွင့်ကန်တမိန်ကိုပြင်ဆင်မှုတချို့လုပ်ပြီးတော့နောက်ထပ်အမိန့်သစ်တစ်ခုကိုထောက်ပြန်လိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ပြစ်လွတ်မှုတွေဟာစိတ်ကိုအလေးနဲ့ထားရမယ့်ချိန်ချောက်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းထိုင်နဲ့အတူကြေညာပေးပါမယ်ရှင်အခုမနက်ခင်းနှာစင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမေရိကန်ရဲ့အကြမ်းဖက်သမားတွေမဝင်ရေးသမ္မတ Trump ရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကြောင့်အမေရိကန်ကိုဝင်ရောက်မယ်မြန်မာဒုက္ခသည်တွေပေါ်တက်ရောက်မှုရှိနိုင်ပါသလား
တမရထမ်းရဲ့အရင်အမိတ်မှာ9000ပဲလက်ခံဖို့ထုတ်ပြန်ခဲ့တာဖြစ်တဲ့အခုဒီနေ့ထုတ်တဲ့အမိတ်မှာလည်း9000
အမေရိကန်မြန်မာလူမှုရေးတင်းကဒေါက်တာရိုဒင်းနာရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာနိုင်ငံမှာလက်ရှိကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပိုမိုပါဝင်နိုင်ဖို့လိုအပ်တဲ့အကြောင်းအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်တခါတိုင်းမဲ့ကစင်းမှာနောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့သူတွေနဲ့လူငယ်ဆယ်ဦးရဲ့အမိတွေကိုဖော်ပြရမှာမြန်မာနိုင်ငံကမှတ်ဝေဝင်လူလဲပါဝင်ပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းနိုင်တို့ကြေညာပါမယ်ရှင်
အမေရိကန်နိုင်ငံထဲကိုဒုက္ခသည်တွေဝင်ရောက်ခွင့်လေးလနဲ့နိုင်ငံပေါင်း6ခုကနိုင်ငံသားတွေဝင်လာခွင့်3လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အစ်ကိုသမ္မတဒေါ်နယ်ထရမ့်တနင်္လာနေ့ကလက်မှတ်ထိုးခဲ့ပါတယ်။ဇန်နဝါရီလကုန်ပိုင်းကအလားတူထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပထမအမိန့်အပေါ်တရားစွဲဆိုမှုတွေရှိခဲ့ပြီးနိုင်ငံအနောက်ချမ်းအယူခံတရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကန့်သတ်မိန့်အစ်ကိုထပ်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ဟာနိုင်ငံရဲ့လုံခြုံရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အခုအမိန့်သစ်ထဲမှာမူလကအမိန့်ထဲမှာပါတဲ့ Iran နိုင်ငံကိုဖယ်ရှားခဲ့ပြီးမဲ့ကျန်တဲ့6နိုင်ငံဖြစ်တဲ့ Iran, Libya, Somalia, Sudan, Syria နဲ့ Yemen နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း90ပိတ်ပင်ထားပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံသားတွေတဲကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေဇန်နဝါရီလ28ရက်နေ့မတိုင်ခင်အမေရိကန်ပြည်ဝင်ခွင့်ဗီဇာရထားသူတွေအနေနဲ့တော့အခုအမိန့်သစ်နဲ့အကျုံးမဝင်ပါဘူးပထမအမိန့်နဲ့ကွာတာနောက်တစ်ခုကတော့ဆီးရီးယားဒုက္ခသည်တွေကိုအမေရိကန်တဲကိုအချိန်အကန့်အသတ်မရှိဝင်ခွင့်တားမြစ်မှုကိုဖယ်ချလိုက်ပါတယ်ဘယ်နိုင်ငံကမဆိုအမေရိကန်မှာလာရောက်အခြေချနေထိုင်တဲ့ဒုက္ခသည်တွေအနေနဲ့ရပ်ပေါင်း120အတွင်းလာခွင့်မရှိလို့အမိန့်သစ်ထဲမှာယာယီပိတ်ပင်ထားပါတယ်မလ16ရက်နေ့မှာစတင်အသက်ဝင်မဲ့တမရရဲ့အမိန့်သစ်ဟာမွတ်စလင်တွေကိုတားမြစ်တဲ့ပိတ်ပင်မှုလုံးဝမဟုတ်ဘူးလို့အမိမြေလုံခြုံရေးဝန်ကြီးကတနင်္လာနေ့မှာထပ်ပြီးတော့ပြောခဲ့ပါရယ်အခုတစ်ခေါက်အမိန့်ကိုအကောင့်ထဲပို့တဲ့နေရာမှာအရင်တစ်ခေါက်ကလိုမဖြစ်စေဘဲအစီအစဉ်တကျဖြစ်အောင်ပြင်ဆင်ထားတယ်လို့လည်းဝန်ကြီး John Kelly ကပြောပါရယ်အခုလိုပြင်ဆင်မှုဓိတွေလုပ်ခဲ့ပေမဲ့ဒီကန့်သတ်ပိတ်ပင်မှုတွေဟာအမေရိကန်တဲကိုမွတ်စလင်တွေဝင်မလာအောင်လုပ်တဲ့တမရ Trump ရဲ့လုပ်ရည်လို့မြင်နေကြတဲ့အဖွဲ့တွေဘက်ကတရားဥပဒေအရစိန်ခေါ်မှုတွေရှိလာနိုင်ပါရဲ့ရှင်
သမ္မတဒေါ်နယ်ထရမ့်ကနယူးယောက်မြို့က Trump Tower ဌာနချုပ်မှာသူ့အသုံးပြုတဲ့ဖုန်းကိုခိုးနှောက်ထောင်မှုသမ္မတဟောင်းဘာရက်အိုဘားမားကအမိန့်ပေးခဲ့တယ်လို့ခိုင်လုံတဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုတဲ့ကိစ္စကိုသမ္မတအင်ပီရိုအရာရှိတွေကသမ္မတ Trump ဘက်ကနေခုခံပြောကြားနေကြပါတယ်။ Trump Tower မှာတကူဖြစ်ခဲ့ဆိုတဲ့အပေါ်မေးခွန်းထုတ်ဆရာမလို့ကြောင်းမေးခွန်းထုတ်ရမယ့်ကိစ္စဟာစောင့်ကြည့်တာလားဖုန်ခိုးနားထောင်တာလားဒါမှမဟုတ်တခြားတစ်ခုခုလားဆိုတာပဲဖြစ်ကြောင်းဒီကိစ္စနဲ့ပတ်သက်လို့တခုခုဖြစ်ခဲ့တယ်ဆိုတဲ့အပေါ်လုံလောက်တဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ကြောင်းအင်ဗီရိုပြောခွင့်ရရှောင်းစပိုက်ဆာကတင်းနေလာနေမှာပြောပါတယ်ရုပ်ောက်ပွဲအနိုင်မရခင်လေးမှာပဲအိုဘားမားကသူ့ဖုန်ကိုခိုးနားထောင်ခဲ့တယ်လို့ Twitter လူမှုကွန်ရက်ကနေတမရထရမ့်ရေးသားထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့စပိုက်ဆာကစနေနေ့မှာတက်တဲ့အထောက်အထားပြခဲ့ခြင်းမရှိပါဘူးဒီကိစ္စကိုလွှတ်တော်ကစုံစမ်းစစ်ဆေးပြဖို့တမရကအတိအလင်းပြောကြားထားပြီးဖြစ်ကြောင်းတော့စပိုက်ဆာကပြောခဲ့ပါတယ်ဒေါ်နယ်ထရမ့်ရုပ်ောက်ပွဲမှာအနိုင်ရရေးအတွက်ရုရှားကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအသံဝင်ရဲ့ကောက်နှုတ်ချက်နဲ့ပတ်သက်လို့စီးနေတဲ့အောက်လွှတ်တော်နေရာစလုံးကထောက်လှမ်းရေးကော်မတီတွေကစုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တာကြောင့်အခုသမ္မတထရမ့်ပြောတဲ့ဖုန်ခိုးနားထောင်တယ်ဆိုတဲ့ကိစ္စကိုလည်းအဲ့ဒီစုံစမ်းမှုတွေမှာပေါင်းထည့်လို့ရနိုင်ကြောင်းလွှတ်တော်မှတချို့ကပြောပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ပြစ်လွတ်မှုတွေဟာစိတ်ကိုအလေးနဲ့ထားရမယ့်ချိန်ချောက်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနကဖော်ပြပြောဆိုပြီးတော့မြောက်ကိုရီးယားရဲ့ထိပ်ပူးတဲ့ဒုံးကျည်ရန်ကိုကာကွယ်ဖို့တိုးမြင့်လှုပ်ဆောင်နေတယ်လို့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကဒီထိပ်ပူးတဲ့ဒုံးကျည်၄ခုကိုတနင်္လာနေ့အစောပိုင်းကပြစ်လွတ်ခဲ့တာမှာ၃ခုကကီလိုမီတာ1000လောက်အဝေးအထိသွားခဲ့ပြီးတော့ဂျပန်ရေပိုင်နယ်ထဲကိုကျခဲ့ပါတယ်။ အဲ့ဒီဒုံးကျည်တွေဟာတာလက်ပြစ်ထိပ်ဖူးတဲ့ဒုံးကျည်တွေဖြစ်ကြပြီးမြောက်အမေရိကတိုက်အတွက်အန်ဒီယမရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရှေဒက်ကက်ပတန်ဂျက်ဖ်ဒေးဗစ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားကြားနှစ်စဉ်စစ်ရေးလေ့ကျင့်မှုတွေပြုလုပ်နေချိန်မှာအချိန်ကိုင်ပြီးတော့မြောက်ကိုရီးယားကဒုံးကျည်တွေပြစ်ခဲ့တာလို့လည်းသူကပြောပါတယ် ကိုရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်နိုင်ဖို့ဆောင်ရွက်မှုတွေကိုတိုးမြှင့်လုပ်နေတယ်လို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးခေါ်ယူပေးဖို့အတွက်အမေရိကန်နဲ့ဂျပန်တို့ကတောင်းဆိုခဲ့ပါတယ်။ပုံထုံးလေးလောက်မှအရေးပေါ်စီဝေးခေါ်ယူနိုင်တယ်လို့တန်တမန်တွေကပြောပါတယ်ရှင်။
အီရန်ရေတပ်ကတိုက်ခိုက်ရေးရင်ငယ်တချို့ဟာဟော်မုဇ်ရေလက်ကြားအတွင်းအမေရိကန်ရေတပ်သင်္ဘောအနီးကိုဂိုက်ချောက်ရာနီးပါးအထိစနေနေ့ကကတ်လာခဲ့တဲ့ကတ်လာခဲ့တာကြောင့်အဲ့ဒီလိုရဟာကျင့်ဝတ်နဲ့မညီညွတ်တဲ့အပြင်အန်ဒီရရှိတဲ့လောက်ရဖြစ်ကြောင်းရေတပ်ရရှိတွေကပြောရေးကိုပြောပါတယ်။အဲ့ဒီလိုအီရန်တိုက်ခိုက်ရေးရင်ငယ်အနားကိုအရန်ကတ်လာတဲ့အတွက်အမေရိကန်ရေတပ်သင်္ဘော Moga Adi, Taka Ye Nego Shambi, Komonga, Lelo Yita Yashirika Vio Piavale, a Kimchi Bonnies in doing US and Ness Invisible Nine, Idan Deca Ye Nebeka, Setu Mudzon de Amiaga Vulo Sobare, Tipiaha, Oman Pilegu doing Idan Sit the Modizinga, American Yita Temo Ni Mita Tia Lizella Oti Jadabrinia Kalaga Vienama, Taman Chitagaraba.
ဒီဝေဘီကတည်းကမနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93 နဲ့လိုင်းဒိုမီတာ48 kHz 46.5 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ195 kHz 95 ကိုငါတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငင်းကနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကပ်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်းမြို့မှာတင်းနှင်းလာနေကတိုက်ပွဲတွေပြန်လည်စတင်နေပြီးတော့အရသာထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့တင်းနှင်းလာနေကထုတ်ပြန်ချက်ထဲမှာကနအူးရရှိထားတဲ့သတင်းတွေအရမူလာတန်းပြဆီယာမတရား
Lama, Loka Mu, Shiva Gani, Wiao Labido, Yada Pidri, Nitine, Sauri, Tasakanuine, Yesakanugo, Lenaji, Leningarine, Pika Kerelu, Eri, the Dimpobia, Tema, Piotavare, Gogan di Dam, Yope, Chema, Suya Dadrine, Gogan Dapwe, Aja, Pigere, Sanwaila, Dringrega, Taiwari, Sadai Sudu, Chipwani, Yaga, Tinelani, Sobai, Ma, Loka Mu, Tipiana Lagerava, Motai di Dabe Machide, Gogan Dapwarego, Suya Dadribega, Dini Raja, Akulu, Loka Mugo, Wendai Dalo, MNDAA, Gogan Dapaka, Yowari, Nyabai Mahame, Aperi, Sompia Chetne, Aperwini Pide, Gogan, DNLA, the Long, the Unblowne, EA, the Kindamaru, Bambiro, Loka Mugo, Dida, Lule, Suarishin.
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရာသားအစိုးရတက်လာပေမဲ့လူမျိုးရင်းဆိုင်ရာကိစ္စရပ်တွေကိုစစ်တပ်ကဆက်လက်ချုပ်ကန်ထားဆဲဖြစ်တဲ့အတွက်အစိုးရအနေနဲ့ထိရောက်စွာကွိုင်းတွဲဖြစ်ရှင်းနိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကနှစ်ထောင်၁၆ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်လူခွင့်ရေးစီခံစားရမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင been, Gagoye Pide and Ezaia, Wunji Tanarego, let Sitaka choke and tire been, Tamaraga, Nangama, a Yibo Chini Jinia, and Sitaka Dampi Anago, a chain cantamashi, Tencho Tapang, which is young, a sing Kalama, Popia Tabare. နောက်တစ်ချက်ခုနဲ့မလာမှာအနယ်ဒီအစိုးရတက်လာပြီးအပြည်လာသမ်းပိုင်းမှာရာနဲ့ချီတဲ့နိုင်ငံရဲ့အကျဉ်းသားတွေကိုလွတ်ပေးခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်စတဲ့ကဏ္ဍတွေအတွက်တည်တာတဲ့တိုးတက်မှုတစ်ခုအဖြစ်လူထုခြေပြုအဖွဲ့အစည်းတွေကထောက်ပြခဲ့ပေမဲ့လည်းဒါဟာပြည်ပြည်စုံနဲ့လို့မဆိုနိုင်ကြောင်းမလာ၃ရက်နေ့မှာထုတ်ပြန်တဲ့အစည်းအဝေးကဏ္ဍမှ
Women's Week မြန်မာကိုတင်းလာနေတဲ့ကစတင်နေပါရယ် အမျိုးသမီးများရတဲ့တပတ်ဖွင့်ပွဲဖိုရမ်မှာနိုင်ငံတော်အတိုင်ပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသမီးတွေအနေနဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးတို့အတွက်ဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတဲ့အမြင်တွေနဲ့ဆွေးနွေးသွားကြဖို့တိုက်တွန်းခဲ့ပြီးတော့သူကဥဆောင်ဆွေးနွေးသွားပါတယ်။အဲဒီနောက်မှာအမျိုးသမီးစွန့်ဦးတီထွင်သူလုပ်ငန်းရှင်ကိုရောက်ပါဝင်တဲ့အမျိုးသမီးလုပ်င
အင်္ဂါနေ့မနက်ခင်းထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမြတ်မောနဲ့ကိုစောဝင်းလိုက်လို့ကြီးညာပေးသွားတာပါအခုသတင်းစာမားတွေကိုစက်တိုက်နားဆင်ရပါမယ်ရှင်အမေရိကန်နိုင်ငံနဲ့ကိုအကြံဖက်သမားတွေဝင်မလာနိုင်အောင်ရည်ရွယ်တဲ့ပြည်ဝင်ခွင့်ပီဇာကန့်သတ်မိတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတင်လာနေ့ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်မလ16ရက်နေ့မှာစတင်ကျိုးဝင်မဲ့
ကန်တမိတ်အစ်စ်ကိုမလ6ရက်နေ့တနင်္လာနေ့ကထပ်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။မူလကန်တမိတ်ထဲမှာပါဝင်တဲ့နိုင်ငံခုနှစ်နိုင်ငံအစား၊အီရတ်နိုင်ငံကိုဖယ်ရှားလိုက်ပြီး၆နိုင်ငံကနိုင်ငံသားတွေအမေရိကန်ဝင်ခွင့်ကိုရပ်ပေါင်း90ပိတ်ပင်လိုက်ပါတယ်။ အကြံဖက်လောက်ရလောက်ဖို့ရည်ရွယ်ချက်ရှိသူတွေအမေရိကန်စီရောက်မလာအောင်အမေရိကန်နိုင်ငံသားရဲ့ဌာနနဲ့အီရတ်အစိုးရကတင်းကျပ်တဲ့စီးစစ်မှုတွေလှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ပထမပိတ်ပင်ကန်တမိတ်တုံးကလိုပဲမွတ်စလင်အများစုနေထိုင်တဲ့ဆူဒန်၊ဆီးရီးယား၊အီရန်၊လီဘီယာ၊ဆိုမာလီယာနဲ့ရေမန်နိုင်ငံတို့ကနိုင်ငံသားတွေအနေနဲ့အခုကန်တမိတ်အသစ်အရာလဲအမေရိကန်ကိုတုံးလာအတွင်းဝင်ရော
While no system can be made completely infallible, the American people can have high confidence. We are identifying ways to improve the vetting process and thus keep terrorists from entering our country.
US Refugee Admission Program ဒီအမေရိကန်နိုင်ငံကိုဝင်ခွင့်ပေးဖို့တမရဥပမာလက်ထက်ကပြီးခဲ့တဲ့နှစ်စက်တင်ဘာလ3ရက်လက်မှတ်ထိုးထားတာဒီတစ်နှစ်အတွင်းကိုတသိန်းနဲ့1000လက်ခံဖို့ဖြစ်တယ်ဒါမဲ့တမရထရမ်းရဲ့အရင်အမိတ်မှာ9000ပဲလက်ခံဖို့ထုတ်ပြန်ခဲ့တာဖြစ်တယ်အခုဒီနေ့ထုတ်တဲ့အမိတ်မှာလည်း9000ပဲပြန်ပြီးတော့ခွင့်ပြုမယ်ဆိုတာဟာပြန်ပါတယ်အဲ့တော့ ကျွန်တော်တည်တော့မလေးရှား UNIC ဆရာကနေထုတ်ပြန်တဲ့ညညာချက်တွေမှာ9000တမရထမနဲ့ခွင့်ပြုတဲ့ဒုက္ခတဲ့အရေးအတွက်ကဒီမတ်လ3ရက်နေ့ကပြည့်သွားပြီဖြစ်တယ်ဆိုတော့ဒီနှစ်တွင်းမှာတော့တခြားဒုက္ခတဲ့အမေရိကန်ပြည်ထောင်စုကိုဝင်နိုင်ဖို့အလားအလာပိတ်သွားပြီမရှိတော့ဘူးလို့မလေးရှား UNIC ဆရာကလည်းကြေညာထားတာဖြစ်ပါတယ်ဆိုတော့ဒီအတိုင်းပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒီဝင်ရောက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်
သမရအိုဘားမားလက်ထက်ကလွှတ်တော်ကိုတင်ပြခဲ့တဲ့2018ခုနှစ်အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်စည်းရင်းမှာထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံကဒုက္ခသည်3500လောက်နဲ့မလေးရှားမှာရှိနေကြတဲ့မြန်မာဒုက္ခသည်9500လောက်အထိခေါ်ယူမယ်လို့အဆိုပြုထားတာပါဒါပေမဲ့သမရထရမ့်လက်ထက်မှာလက်ခံမဲ့ဒုက္ခသည်စုစုပေါင်းအရေအတွက်ကို9000အထိရှင်းချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဘယ်နှယောက်ပါတယ်ဆိုတဲ့စည်းရင်းအတိအကျမသိရသေးပါဘူးသမ္မတထရမ့်တနင်္လာနေ့ကအစ်စ်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ဟာမတ်လ16ရက်နေ့မှာစတင်အသက်ဝင်မှာပါဒီအမိန့်အသစ်ကိုထုတ်ပြန်နိုင်ဖို့အင်ဂျီရောအနေနဲ့အမိမြေလုံခြုံရေးဌာနတရားရေးဌာနနိုင်ငံခြားရေးဌာနတို့နဲ့အနီးကပ်တိုင်ပင်ဆွေးနွေးခဲ့တယ်လို့အမိမြေလုံခြုံရေးဝန်ကြီးကပြောပါရရှင်
မဆူမြမောင်ပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာလက်ရှိကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာဖို့လိုအပ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်တိုင်းပြည်မှာအရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပါဝင်နိုင်မှုအများကြီးအားနည်းနေသေးတယ်လို့သူတို့ကထောက်ပြကြတာပါမြန်မာနိုင်ငံလူဦးရေရဲ့တဝက်ကျော်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့တိုင်းပြည်မှာလက်တလော့အရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကဏ္ဍမှာဘလောက်အတိုင်းအတာအထိပါဝင်ဆွမ်းဆောင်နိုင်ပါပြီလဲဆက်သွယ်မေးမြန်းထားတဲ့မက်ကင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာရောကဘာတဝမ်းမှာပါလက်နက်ကင်ပြိပခရီးစစ်ပွဲတွေရဲ့တန်းကိုအစိုးဆုံးခန်းစားကြတဲ့သူတွေဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့သူတို့ဟာညီငယ်ရေးကိုအလိုလားဆုံးသူတွေဖြစ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်။ဒါပေမဲ့ဒီလိုညီငယ်ရေးကိုလိုလားကြတဲ့အမျိုးသမီးတွေဟာညီငယ်ရေးလုပ်ငန်းစဉ်တွေမှာတော့ထိရောက်ရောက်ပါဝင်ခွင့်မရကြသေးဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အကြံပေးပုတ်အဖွဲ့ဝင်မတ်တင်သိန်းအောင်ကပြောပါရယ်။ည
ီငယ်ရေးဖြစ်တဲ့မှာအမျိုးသမီးတွေအနေနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေတကယ်ပဲဒီညီငယ်ရှင်တွေဝယ်စပွဲဝိုင်းမှာညီငယ်ရှင်တွေရဲ့နေရာအဆိုရှင်တော့အမျိုးသမီးတွေကမပါတော့ဖြစ်နေအောင်တွေ့ရတယ်ပေါ့နော်အမျိုးသမီးရဲ့မျိုးသားကပါပဲပြောပေါ့နော်ညီအစ်ကိုတွေ့ကောတစ်ခါကြာမတူဘူးယူဆတော့သူရဲ့စိတ်ဝင်စားမှုနဲ့ဒီလိုအပ်ချက်တွေကလည်းမတူရခါမှာအဲ့လိုမျိုး balance ဖြစ်ဖြစ်ပေါ့နော်ညီအစ်ကိုများကြာနဲ့ပါဝင်ပြီးတော့မှအမျိုးသားအမျိုးသမီးတွေရဲ့ဆင်းရဲချက်ဒီအကုန်လုံးပြည့်စုံမှာဖြစ်တယ်။အဲ့တော့အဲ့ဒါကြောင့်မလို့လဲဒီအမျိုးသမီးအနေနဲ့ပို့ပြီးတော့မှပါဝင်မှုလုံနေတယ်ပေါ့နော်။ဆိုတော့စွမ်းရည်ရဆိုလို့ရှိရင်လည်းဒီသမီးတွေကအမျိုးသမီးဒီလိုမျိုးနှိမ့်နှဲဆောင်ရွက်တဲ့နေရာမှာကျော်လေးရှိတယ်။သူတကယ်စွမ်းရည်လို့ပြောလို့ရတယ်ပေါ့နော်။အဲ့လိုမျိုးဒါပြောတဲ့နေရာမှာ negotiate ပေါ့။အဲ့လိုမျိုးနှိမ့်နှဲတဲ့နေရာမှာအမျိုးသမီးကတော်ချတယ်။ဒါပေမဲ့လည်းအဲ့ဒီအမျိုးသမီးတွေကတကယ်တမ်းပါဝင်ခွင့်မရဘဲနဲ့ဖယ်ရှားခံရတဲ့အနေအထားတော့တွေ့ရတယ်။
ညီငယ်ရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေတာဟာညီငယ်ရေးကိုပို့ပြီးတော့အလန်းဝေးစေတဲ့အရာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမက်ကင်လေးကလည်းပြောပါတယ
်။ညီငယ်ရေးဖြစ်တဲ့မှာအမျိုးသမီးတွေအနေနဲ့ဘယ်လောက်ကြီးအားရစရာစပါပါဝင်နေပြီလဲဆိုတော့ဟိုပွင့်နေကြောင်းတော့အားရစရာမကောင်းပါဘူး။ဒီနေ့နိုင်ငံတော်ရဲ့အတိုင်းအမူခံနဲ့လူသမီးစီးပွားရေးလုပ်ငန်းစဉ်ပေါ့နော်။သူအငယ်ပိုင်းနေနဲ့တွေ့ဆုံပါဝိုင်းမှာဆင်းနေတဲ့တောင်ဆန်းစီယာနေကျော်ငင်းကြဲရင်းနဲ့ပွားရေးကိုဆက်ဆက်ပြီးတော့မျိုးစုထည့်ပြီးတော့ပြောခိုင်းပါတယ်။ဒါပေမဲ့ဒီအမျိုးသမီးတွေက business sector အပဲဒါနဲ့လူကြီးအများစုဖြစ်တဲ့အခါကျတော့သူတင်တဲ့စင်စင်မလာလည်းပါကောင်းပါမယ်။တောင်ဆန်းစီထက်ခါထက်ခါသတိပေးနေမယ်သူတို့ဒါအောင်လဲချက်သွင်းပြီးတော့ပြောသွားတာအတွေ့အကြုံဒါပါအောင်ပြလဲဆိုရင်ကျွန်တော်တို့ငင်းကြဲရေးကအလန်းဝေးနေပြီးတယ်။ဒီလိုပညာတက်တဲ့တကယ်အပေါ်ရန်အလွန်အမှရှိနေတဲ့ချမ်းသာတဲ့ပြည်တော်မှဒီငင်းချင်းချင်းဆိုတဲ့ဟာကိုသူတို့ရဲ့စိတ်ထဲမှာနားလည်ပြီးခံယူဖို့ဟာတိတ်ပြီးတော့မရှိသေးဘူးဘလို့စကန်လုံးနဲ့တော့မှပေါ့နော်သူတို့ရဲ့လုပ်နေတဲ့လုပ်ငန်းတွေနဲ့ဒီငင်းချင်းကိုဆက်ဆက်ပြီးတော့ဒီလိုငွေရဲ့စကားဝိုင်းမှာပြောရမယ်ဆိုတော့သူတို့ရှင်းပြမဖြစ်သေးဘူးဆိုတော့ဒါတွေ့ရတဲ့အတွက်ကျွန်မတိတ်ပြီးတော့ဟိုဝမ်းနည်းနေရဲ့စိတ်မကောင်းဖြစ်နေရဲ့ဒါပေမဲ့သူတို့ရက်သက်ဖွဲ့ခြင်းမှရှိတဲ့မျိုးသမီးတွေကတော့ဒါဆက်တည်ရစုပန်လုံးပေါ့နော်ပထမချိန်မှာလည်းအရင်ကတည်းကအမျိုးသမီးပို့ပြောပါဝင်လာတာမျိုးတွေရှိရဲ့။လာမယ့်ဒုတိယချိန်နောက်ပိုင်းပေါ့နော်အစီအစဉ်တွေမှာလည်းပို့ပြောတော့ကျမတို့ပါဝင်လာနိုင်မယ်လို့ယူဆတယ်။အခုကတော့အစပဲရှိသေးပါတယ်။ကျမတို့အများကြီးတော့လိုအောင်မယ်လို့ကျမမြင်ပါတယ်
။အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူရဲ့ခံကဏ္ဍကိုမြင့်တင်ဖို့ရည်ရွယ်ပြီးတော့ အခုသတင်းပတ်ကိုမြို့သမီးများရဲတရဘက်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့လှုပ်ရှားမှုတချို့လည်းဆောင်ရွက်နေပါတယ်။ဒီလိုလှုပ်ရှားမှုတွေထဲမှာတော့မြန်မာမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေါအောင်ဆန်းစုကြည်ဒီနေ့လာနေတုန်းကတွေ့ဆုံပြီးလုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေမျိုးသမီးအဖွဲ့တွေအနေနဲ့ကတော့ဒီလ10ရက်နေ့ကြာရောက်မဲ့နိုင်ငံကမျိုးသမီးများနေ့မှာအထိမ့်မဲ့အခမ်းအနားတွေဖျော်ဖြေပွဲတွေနဲ့အတူအမျိုးသမီးခွင့်ရေးနဲ့ညီငယ်ရေးဆိုင်ရာပညာပေးအစီအစဉ်တွေကိုလှုပ်သွားဖို့ရှိပါတယ်ရှင်
မကင်ဖြူထွေပြောပြခဲ့တာပါရှင်2019ခုနှစ်မတ်လ13ရက်နေ့တို့အထင်ကရတိုင်းမဂ္ဂဇင်းမှာနောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့သူတွေအနေနဲ့နောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့သူတွေလူငယ်ဆယ်ဦးရဲ့အမည်ကိုဖော်ပြထားရမှာမြန်မာနိုင်ငံကမတ်ဝေဝင်းနုလည်းပါဝင်ပါတယ်မတ်ဝေဝင်းနုဟာရခိုင်ပြည်နယ်ဇာတိရိုဟင်ဂျာအမျိုးသမီးတဦးဖြစ်ပြီး2012ခုနှစ်မှာထောင်ကလွတ်မြောက်ခဲ့ပြီးနောက်ပိုင်း Women Peace Network African အဖွဲ့ကိုတည်ထောင်သူဖြစ်သလို Justice for Women အဖွဲ့ကိုပူးတွဲမှတ်တည်ခဲ့သူလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းကအမျိုးသမီးငယ်တွေအတွက်ပညာသင်ကြားခွင့်နဲ့ဥပဒေရေးရာတွေမှာအခမဲ့အကျိုးဆောင်ပေးခြင်းနဲ့အမျိုးသမီးငယ်တွေရဲ့ဘဝမြင့်မားအောင်ကြိုးပမ်းဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်မဝဝင်သူဟာ1990ရွေးကောက်ပွဲအနိုင်ရကိုစလဲဦးကျော်မင်းရဲ့သမီးဖြစ်ပြီးယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူလည်းဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကနာမည်ကျော် Time Magazine မှာဖော်ပြထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းကတခြားဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနေသူစစ်စိုးရအုပ်ချုပ်တဲ့ခင်မှာမဝဝင်သူနဲ့သူမိသားစုဟာယုံကြည်ချက်ကြောင့်ကြာခံရတဲ့အကျဉ်းသားတွေဖြစ်ခဲ့ရပါတယ်။မဝဝင်သူအသက်18နှစ်အရွယ်မှာ1990ပြည့်နှစ်ကရွေးကောက်ခံကိုယ်စားလှယ်ဖြစ်တဲ့ဖခင်ဦးကျော်မင်းနဲ့တကွမိသားစုဝင်အားလုံးကိုဖမ်းဆီးခံခဲ့ရချိန်မှာသူလည်းပါဝင်သွားခဲ့တဲ့အကြောင်း Time Magazine ရဲ့ website စာမျက်နှာမှာအခုလိုဖော်ပြထားပါတယ်
။ When I was 18, I was arrested with my father and 3 other family members.
ကျွန်မသက်18နှစ်မှာကျွန်မအဖေနဲ့တခြားမိသားစုဝင်3ဦးနဲ့အတူဖမ်းခံခဲ့ရပါတယ်။တရားသူကြီးကထောင်ဒဏ်18နှစ်ချမှတ်လိုက်တဲ့အကြောင်းစီရင်ချက်ချသံကြားလိုက်တဲ့အချိန်မှာကျမတုံ့လှုပ်သွားပါတယ်။တရားမျှတမှုမရှိဘူးလို့လည်းတွေးမိပါတယ်။ဘာလို့လဲဆိုတော့ကျမတို့ဟာမျှတဲ့ကြားနာစစ်ဆေးမှုလည်းမရကြပါဘူး။ကျမတို့အတွက်ဥပဒေအကျိုးဆောင်လည်းငှားရမ်းခွင့်မရခဲ့ကြပါဘူး။ထောင်ထဲကိုရောက်သွားတော့ကျမတို့ပဲတခြားမျိုးသမီးငယ်တွေဟာရာဇဝတ်မှုကျူးလွန်ထားတာမရှိဘဲထောင်ဒဏ်အပြစ်ပေးခံထားကြရပြီးတကယ်တမ်းကသူတို့ဟာနိုင်ငံရေးနဲ့စီးပွားရေးစနစ်ဆိုးရဲ့တားကောင်တွေဖြစ်နေကြသူတွေဆိုတာကိုတွေ့လိုက်ရတဲ့အတွက်အရန်ကိုတုံ့လှုပ်ခဲ့ရပါတယ်။သူတို့ဟာဆင်းရဲတဲ့အတွက်ကြောင့်ဒီနေရာကိုရောက်လာကြရသူတွေဖြစ်တယ်လို့သိလိုက်ရတော့ကျမကကံကောင်းတယ်လို့လည်းတွေးမိပါတယ်။အဲ့ဒီချိန်တုန်းကစပြီးတော့တိုင်းပြည်ကိုနိုင်ငံရေးပြောင်းလဲဖြစ်အောင်ကြိုးပမ်းရမှာစိတ်ရောကိုယ်ပါပါဝင်ဆောင်ရွက်မယ်လို့ဆုံးဖြတ်ခဲ့ပါတယ်လို့တိုင်းမဂ္ဂဇင်းကိုပြောပါတယ်။အသက်30သာရှိသေးတဲ့မတ်ဝေဝင်းသူဟာလူအခွင့်ရေးအကြောင်းဒန်းတူညီမြအကျိုးခံစား권တွေအကြောင်းကိုသူ့ရဲ့ဇာတိရခိုင်ပြည်နယ်ဘက်ကလူတွေကိုတင်ကြားပေးရင်သူ့ရဲ့အချိန်တော်များများကိုဂုဏ်လွန်စေပါတယ်။အခုလက်ရှိမှာမတ်ဝေဝင်းသူဟာအမျိုးသမီးငယ်တွေအတွက်ဥပဒေရေးရာကိစ္စတွေမှာအခမဲ့အကျိုးဆောင်ပေးတာနဲ့ပညာသင်ခွင့်ရရှိရေးအတွက်ကိစ္စတွေကိုဆောင်ရွက်ပေးနေပြီးမိန်းကလေးတွေကိုစွမ်းဆောင်ရည်မြှင့်တင်ပေးတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိရေး Justice for Women ဆိုတဲ့စီမံကိန်းတစ်ခုကိုဆောင်ရွက်နေပါတယ်
။ဒါကျမတို့ဒီအမျိုးသမီးတွေရဲ့ power ပေါ့နော်။အင်အားကိုယုံကြည်ရဲ့အမျိုးသမီးတွေရဲ့ဒီအမျိုးသမီးတွေကိုယုံကြည်ရဲ့ပေါ့နော်။ဆိုတဲ့အခါကျတော့ကျမတို့လုပ်နေတာကအမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေကိုအသိပညာပေးမှုဆိုတဲ့ခါမှာပေါ့ Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစော်ကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါတကယ်ဘယ်လိုဆိုလို့ရှိရင်လိင်ပိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလဲနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုထိလက်ရောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအသိပေးရနောက်ပြီးတော့အဲ့လိုဖြစ်လာရင်ဘယ်လိုမျိုးဖြေရှင်းမလဲပေါ့နော်အမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိမှုမှာအားနည်းနေတဲ့ဟာတွေကိုကျမတို့ဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို channel တွေကနေသွားလို့ရလဲကျမတို့အခု Justice for Women ဆိုလို့ရှိရင်ကျမတို့ရှင်းနေအမတွေနဲ့ထောင်ရတာပေါ့နော်ဒီရှင်းနေမတွေကအရန်တော်တယ်သူကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျမတို့ legal aid တရားရေးဆိုင်ရာကျန်ရန်အခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထိပါလုပ်နိုင်ဖို့ကြိုးစားအနေရပေါ့
တမ်တာဟောင်းဘုရှ်တီထောင်ထားတဲ့George Bush Center ကပြုလုပ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှု2015သင်တန်းရဲ့ကြောင်းစဉ်တူလည်းဖြစ်တဲ့အပြင် Foreign Policy Magazine ရဲ့2015ခုနှစ်ထိပ်တန်းနိုင်ငံတကာတွေးခေါ်ပညာရှင် CNN မှာလည်းမဝေဝင်မှုကပါဝင်ခဲ့ပါတယ်။2014ခုနှစ် BBC ရဲ့ထိပ်တန်းအမျိုးသမီးများတရား CNN မှာလည်းမဝေဝင်မှုဟာစီးရင်ဝင်ဖြစ်ခဲ့ပါတယ်။2015ခုမှာတော့မဝေဝင်မှုဟာ အမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute ကလုပ်တဲ့လူငယ်ဖိုရမ်တစ်နှစ်ပြည့်ခန်းနာကိုလာရင်အင်ပူရောမှလည်းသမ္မတ Obama နဲ့တူညစွာစာခွင့်ရခဲ့ပါတယ်။ Time Magazine ကရွေးချယ်ထားတဲ့အနာဂတ်ရဲ့လူငယ်ခေါင်းဆောင်10ဦးရဲ့မှာမြန်မာနိုင်ငံကမဝေဝေနူးနဲ့အတူပါဝင်တဲ့ကြံ9ဦးကတော့တောင်အာဖရိကနိုင်ငံက Trevor Noah El Salvador ကနေရစ်ဘူကလီ၊အမေရိကန်ပြည်ထောင်စုကတေလာ၊အိုကလီ၊နီတန်ချန်နဲ့အမ်လီဝစ်၊ဘယ်ဂျီယံနိုင်ငံကဟိန်းဂဗီ၊ဟိန်းဂဗီအိုဒယ်လီ၊အော်စတြေးလျကဆာဗက်စတီယန်ကာစ်၊အင်္ဂလန်ကဖိုဘီဝေါ်လာဘရစ်ဂျ၊နိုင်ဂျီးရားနိုင်ငံကအော့စကာအကိုပီနီမိုတို့ဖြစ်ကြပါရဲ့ရှင်။ဒီလိုရဲ့အင်ကာနီမြန်ခင်စီစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမား100ကျော်နဲ့မြည်သူမြည်ဝါဖြစ်ကြောင်းတတိခံကတ်ထုတ်ပေးနေတဲ့တာဝန်ရှိသူတွေကြားမှအခြေအနေတင်ပါနေပါတယ်။မဟာချိုင်ဒေတာအပါဝင်မြန်မာအလုပ်သမားအများစုရှိရာစင်တာ6ခုမှာဒီကတ်တွေထုတ်ပေးနေတာမှာပွဲစားတွေအခက်ကျင်းငွေပေးသူတွေကိုဥစားပေးနေတယ်ဆိုတဲ့အပေါ်မှာအခုလိုအခြေအနေတင်ပါနေတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေပြောင်းလူသမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမြန်မာလူသမားအများစုရှိရာစင်တာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလှူဆောင်ပေးနေတာပါ။တနင်္လာနေ့မှာတော့မဟာချိုင်စင်တာ1ရှေ့မှာမနေ့အစောကြီးကတန်းစီစောင့်နေတဲ့လူ100ကျော်က CI စာအုပ်လုပ်ခွင့်မရလာကြောင်းတင်းမာမှုတွေဖြစ်ခဲ့ရတယ်လို့လည်းအလုပ်သမားတဦးကပြောပြပါဗျ။
မနေ့ကလေးကျွန်တော်တို့လာတယ်မနေ့ကျောင်းလိုက်ကလေးလာတယ်ဝင်ခွင့်မရှိဘူးတကားကိုတော့နိုင်ခတ်တာတယ်တပြန်ပွဲစားနဲ့တရားကို600ပေးတဲ့လူကပဲသူတို့ကတော့ဖွင့်ပြီးရုံးငယ်ကိုခေါ်ဝင်ပြီးတော့စာအုပ်ထုတ်ယူလို့ရတယ်တရားမှဝင်ခွင့်မရှိဘူးအပြင်မှာစောင့်နေရတယ်မနေ့6နာရီကနေညနေအထိပါပဲခင်ဗျ600ပေးတဲ့လူကပဲသူတို့တော့ဖွင့်ပြီးဝင်လို့ရတယ်ကျွန်တော်တို့ကိုယ်ပါသာကိုလာတဲ့လူပေါ့ချလည်းမဆယ်ပဲဒီထဲမှာပေးရတဲ့ပစ္စည်းရှိရသားနဲ့ဝင်ခွင့်မရှိပါဘူးခင်ဗျကျော်တို့ကဒီနံပါတ်1နေရာမှာရလာတယ်နံပါတ်1နေရာမှာဒီလိုဖြစ်တဲ့ခါကျတော့ကျွန်တော်တို့နံပါတ်1နေရာကိုသွားကြည့်တယ်အချင်းနေသွားစုံစမ်းကြည့်တာပေါ့ဟိုဘက်မှာလည်းဒီလိုပါပဲလားလို့စစ်ဆန်ပေးရမှဝင်လို့ရတယ်တူတူပါပဲ
ဒီလိုပြဿနာတွေတက်နေတဲ့အတွက်အလုပ်သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကစင်တာကတာဝန်ရှိသူတွေနဲ့အလုပ်သမားတွေကြားတွားရောက်ညှိနှိုင်းမှုတွေလုပ်ပေးနေရကြောင်း AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
ကျော်မစနပွဲလာစနစ်ပဲအပွဲလာတဲ့လူကြီးဝင်မယ်ပတ်သက်ချောင်းအောင်ပေးတဲ့လူကြီးဝင်ရမယ်ပတ်သက်မပေးတဲ့လူကိုကနဲ့ကိုလာတဲ့လူမပေးဝင်ဘူးအဲ့တဘောပဲမှာကိုနိုင်တဲ့တိုင်မှလာတဲ့လူဝင်သွားတယ်အမရာတူကနဲ့တူပွဲလာကောင်းအောင်ပြီးတော့အဲ့ကိုကတယောက်ချင်းတယောက်ချင်းလာတန်းစီနေတဲ့လူတွေပေးပဲအဲ့လိုမောက်ထုတ်တာအခုလုံမ100ကျော်လောက်ပြီလုံအောင်တည်ဆောင်အဲ့လုံမကြီးတော့ပြန်မပြန်စော်ပြီးပေးဝင်လာဒါမျိုးကျွန်တော်တို့ကအခုဒီနေ့တောင်းဆိုနေတယ
်ထိုင်းနိုင်ငံဘန်ကောက်ရဲ့မြန်မာတန်ယုံကအလုသမားတန်ရာရှိဦးမိုးအောင်ခိုင်ကတော့စင်တာတွေရှိတဲ့နေရာမှာပွဲစားတွေကအခကျင်းငွေယူပြီးလှုပ်ဆောင်ပေးနေတာတွေကိုခွင့်ပြုမထားတဲ့အကြောင်းဒီကနေ့ထိုင်းအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲမှာလည်းပွဲစားတွေဝင်ရောက်ဆက်ဖက်တာမျိုးတွေလုပ်ခဲ့ရင်အရေးယူဆောင်ရွက်ပေးဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ်
အဲ့တော့ပွဲတော်ကြီးရူပြီးလုပ်နေတဲ့ခါကြတော့လေအဲ့တော့စံတော်ဝင်တယ်ပေါ့နော်စံတော်ဝင်တယ်လို့ကျွန်တော်ပြောထားတယ်မနေ့ကောင်လေအခုတက်နိုင်ဆုံးကျွန်တော်တို့အတက်တော်ဆုံးလုပ်ပြီးနေတာပွဲစားတွေကလုပ်နေတဲ့ခါကြီးဖြစ်နေတော့ကျွန်တော်လည်းကျွန်တော်ဒိုင်းပေါ့နော်ဒိုင်းဒီလိုကြီးတို့ဘာလို့တော့မို့ဘုံအဖွဲ့ဆုံးမနေရဘူးဘုံတို့ပါနေတယ်ကျွန်တော်အကြီးလုံးနဲ့တင်အဲ့ဒီကကျွန်တော်လာပြင်ကြတာပြီးပြီလို့လေနိုင်ငံပေါင်းပြီးတော့မှာလေပွဲစားတွေကမတရားကြီးတော်လို့ဘာလို့ဖြစ်လို့ရှိနေလဲစင်ကြီးပေါ့နော်ကျွန်တော်တို့အရေးကြီးဖို့အဲ့ဒီကပြောထားပါ
လုံသမားတွေအနေနဲ့သက်ဆိုင်ရာနယ်မြေတွေမှာနယ်မြေဖြတ်သန်းဖို့အတွက်ခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်ဖမ်းဆီးခံနေရတာတွေရှိနေတာပါဒီအတွက်မြန်မာတန်ယုံဘက်ကထိုင်းစိုးရကိုဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြရမှာတော့ CI ကတ်လုံမဲ့လုံသမားတိုင်းဟာနယ်မြေတွေကိုကြော်ပြီးသွားလာတဲ့အခါမှာသက်ဆိုင်ရာယုံတွေကနေခွင့်ပြုစာကိုတောင်းခံဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့အသိပေးချက်တွေကိုထိုင်းနိုင်ငံဘက်ကထုတ်ပြန်ထားတယ်လို့ပြောပါတယ်ဒီအတွက်လုံသမားတိုင်းဟာနယ်မြေကြော်တဲ့ခွင့်ပြုစာကိုတောင်းခံမှာဖြစ်တယ်လို့ဆိုပါတယ်ဒီအင်ကတ်ကိုတော့ထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့စင်တာ6ခုမှဆောင်ရွက်နေရတာမို့စင်တာတစ်ခုမှတစ်နေ့ကိုအနည်းဆုံးလူဦးရေ300လောက်ကိုသာစတင်လှုပ်ဆောင်ပေးနိုင်ဖို့အတွက်သာရည်ရွယ်ထားတယ်လို့လည်းမြန်မာလူသမားတန်ရာရှိကပြောဆိုခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမယ့်နေ့ခင်ဗျာရှင် VOA America တန်ကလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါဒီမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီထိတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဆက်လက်နားဆင်ရမယ့်အစီအစဉ်တွေကတော့ American Indian 3 English သင်ခန်းစာနဲ့တရုတ်ဘက်ကိုတင်ပို့တဲ့မြန်မာစံတွေမနစ်ကတဲ့90ရာခိုင်နှုန်းနီးပါးကျဆင်းသွားတာပါကြောင့်လဲဆိုတဲ့အကြောင
်းဒါပေမဲ့တရုတ်ပြည်ကအဖမ်းစီးတွေရှိတယ်ဗျကျွန်တော်တို့သွားတာကျွန်တော်တရားဝင်သွားတာမဟုတ်ဘူးတပေါင်းခုပုံစံနဲ့သွားနေတာတော့အဖမ်းစီးတွေကတအားများတယ်
ဆန်ကုန်တဲ့ကြီးများအတင်ပြန်ကြရေးတာဝန်ခံနဲ့ဆက်သွယ်မြင်မြန်ထားတဲ့စီးပွားရေးကဏ္ဍမှာနာဆင်ရဖို့ရှိပါတယ်။အဲဒီနောက်သုတဆုံနဲ့အမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဥဆောင်မွေကောက်နှုတ်တင်ပြတာကိုနာဆင်ကြရအောင်ပါရှင
်။ပထမအဦးဆုံးတင်ပြပေးချင်တာကတော့ဘာကြောင့်များမြန်မာနိုင်ငံရဲ့ညီငယ်ရေးလုပ်ငန်းစဉ်အသစ်ဟာမအောင်မြင်ဖြစ်နေရတယ်လဲဆိုပြီးဒီဒီပလိုမတ်စာဆောင်မှာပေါ်ဒီအေးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။အစိုးရသည်ရဲ့လက်ထက်မှာနိုင်ငံရေးရကဏ္ဍအသစ်အပြောင်းအလဲတစ်ခုကြုံနေကြပြီဖြစ်ပါတယ်။2016ခုနှစ် NLD အစိုးရအသစ်ထွက်ပေါ်လာပြီးတဲ့နောက်အမျိုးသားပြန်လည်ရင်ကြားဆွေးနွေးအတွက်ချင်းကပ်မှုပုံစံကလည်းပြောင်းလဲသွားပါတယ်။ NLD ရဲ့ညီညာရေးလုပ်ငန်းစဉ်အသစ်ရဲ့အစိတ်ပိုင်းတရအနေနဲ့ဒီလထဲမှာ27ရာစုပင်လုံးညီလာခံခေါ်ယူဖို့ရှိနေပါတယ်။ဒါပေမဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတုံ့နှင်းနှင်းဆက်ပြီးတော့ဖြစ်နေတဲ့လက်နက်ကိုင်ပြည်ပခန့်ကအစိုးရပေါ်ယုံကြည်စိတ်ချနိုင်မှုဘလောက်ရှိတယ်လဲဆိုတဲ့အပေါ်အကဲဆန်းမှုနဲ့ကြုံနေရပါတယ်။အရင်အစိုးရလက်ထက်တုန်းကလည်းအမျိုးသားပြန်လည်ရင်ကြားစီရေးဆိုတဲ့ခေါင်းစဉ်အောက်မှာပုံတရံ2မျိုးနဲ့လှုပ်ဆောင်ခဲ့ပါတယ်။2008ခုနှစ်မှာလူမှုဆန္ဒသဘောထားကောက်ခံခဲ့တာနဲ့2010မှာရွေးကောက်ပွဲကျင်းပခဲ့ပါတယ်။2010ရွေးကောက်ပွဲမှာတမရဦးသိန်းစင်ရဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအစိုးရတက်လာပြီးအမျိုးသားပြုပြင်ပြောင်းလဲရေးအကောင့်ထဲပေါ်ခဲ့ပေမဲ့2015ခုနှစ်ရွေးကောက်ပွဲအပြီးမှာသူ့ရဲ့အမျိုးသားရင်ကြားစရေးအစီအစဉ်ကို NLD အစိုးရလက်ထက်ကိုလွှဲပြေးလိုက်ရပါတယ်။ NLD ပါတီဟာအထက်လွှတ်တော်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌယာရုတွေအပါအဝင်အရေးပါတဲ့ယာရုတာဝန်တွေကိုလူနည်းစုတိုင်းသားတွေကိုခန့်အပ်ခဲ့တာပါ။အောက်လွှတ်တော်ဒုတိယဥက္ကဋ္ဌယာရုကိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကသခင်တိုင်းရင်းသားလွှတ်တော်အမတ်ဦးတီခွန်မြတ်ကိုခန့်အပ်ခဲ့ပြီးချင်းတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်Henry Ban Thieu ကိုလည်းဒုတိယတမနာဖြစ်ခန့်အပ်ခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရအနေနဲ့လက်နက်ကိုင်ပြည်ပခန့်အရေးတွေကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာအလွန်အရေးကြီးတဲ့အားနည်းချက်ကတော့အရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးကြိုးပမ်းလှုပ်ဆောင်တဲ့နေရာပဲဖြစ်တဲ့အသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တရုတ်နိုင်ငံတို့အစိုးရအာဝေါ်သတင်းစာဖြစ်တဲ့ The Global Times မှာ BTN ကတရားမဝင်ထိမ်းမြားလက်ထပ်ယူပြီးတော့ယူနန်ပြည်နယ်အတွင်းမှာနေထိုင်နေကြတဲ့မြန်မာအမျိုးသမီးတွေအကြောင်းရေးသားထားတဲ့သတင်းဆောင်မကိုကောက်နှုတ်တင်ပြပေးပါမယ်။အရွေတော်အဖြစ်2000ကနေ3000ကြားရှိပြီးတရားဝင်စာရေးစာတမ်းဘာအထောက်ထားမှမရှိဘဲမြန်မာအမျိုးသမီးတွေဟာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်အတွင်းမှာရှိတဲ့ဒဲဟောင်းကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုအတွင်းမှာရှိတဲ့တရုတ်မျိုးသားတွေနဲ့လက်ထပ်ပေါင်းသင်းနေထိုင်ကြတဲ့အကြောင်းလက်ရှိကျင်းပနေတဲ့ဆန္ဒကြိမ်မြောက်တရုတ်အမျိုးသားကွန်ကရစ်ရဲ့ပြင်ပမှာဒဲဟောင်းပြည်သူ့ကွန်ကရစ်ပါတီကော်မတီညွှန်ကြားရေးမှူးယူမဲရွေးကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။အဲ့ဒီအမျိုးသမီးတွေဟာတရားမဝင်ဝင်ရောက်လာကြသူတွေဖြစ်တဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုလူမှုပုံရိပ်အာမခံအစရှိတဲ့အခွင့်အရေးတွေဘာမှခံစားခွင့်မရှိပါဘူး။ဒေသခံအစိုးရအနေနဲ့သူတို့ကိုကူညီလိုပေမဲ့သူတို့ဟာဘယ်သူဘဝဖြစ်တယ်ဆိုတဲ့အထောက်အထားဘာမှမရှိတဲ့အတွက်အတားအဆီးတစ်ခုလိုဖြစ်နေစီပါတယ်။ယူနန်ပြည်နယ်အတွင်းမှာတခြားနေဆက်မျိုးတွေမှာလည်းဒီလိုအလားတူအမျိုးသမီးတွေအများပြားရှိနေပါတယ်။2016ခုနှစ်နိုဝင်ဘာလအတွင်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကပြေးလာတဲ့မြန်မာဒုက္ခသည်တွေတိုးများလာခဲ့ပါတယ်။ဒီတရားမဝင်ဝင်ရောက်နေထိုင်မှုပြဿနာကိုဖြေရှင်းနိုင်ဖို့အရေးဟာတော်တော်ရှုပ်ထွေးပါတယ်။ပြဿနာကိုကင်တွယ်နိုင်ဖို့ရာအစိုးရအနေနဲ့တရားဝင်အမြင့်ကြီးညာချက်ထုတ်ပေးဖို့လိုအပ်နေပါတယ်။မဟုတ်ရင်ဒေသအတွင်းမှာမတိမငြိမ်ဖြစ်စေလိမ့်မယ်လို့ဆိုပါတယ်ဖြစ်ပေါ်နေတဲ့ရာဇဝတ်မှုအမှုခင်းတွေထက်ဝက်နီးပါးလောက်ဟာမြန်မာအလို့သမားတွေကျူးလွန်နေကြတာဖြစ်တယ်လို့မြူရစေဝါတုံးဆွဲသူတချို့နဲ့တချို့ဟာဆိုလို့ရှိရင် HIV ပိုးရှိနေကြသူတွေဖြစ်တယ်လို့ဆိုပါတယ်။ ဒီဟောင်းဒေတာမှာလူဦးရေ၁.၃နှစ်ချက်တန်းရှိပြီးတော့တသိန်းခွဲလောက်ဟာမြန်မာပြည်ကကချင်တိုင်းသားတွေနဲ့မျိုးနွယ်စုတူညီတဲ့ဂျင်းဖော်တွေဖြစ်ကြတဲ့အကြောင်းစသဖြင့်
ဒေါ်လာရှင်များရှင်1962ခုနှစ်နောက်ပိုင်းတပ္ပတိအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်ရေလှောက်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုံ့ဆော်နေကြပါတယ်။ ၂၀၂၀ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသစ်တစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ်VOA သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီသစ်ထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကိုချောက်ချင်ထုတ်လွှင့်ပေးနေပါတယ်။မင်္ဂလာမနက်ခင်းပါရှင်။ဘီအိုအေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချင်ထုတ်လွှင့်ပေးနေပါတယ်။
VOA ရဲ့ဖုန်းနံပါတ်က012-338-3995လေး၊အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။အင်္ဂါညတရက်ဒီလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြခဲ့ရှင်။အခုဆက်ပြီးနားဆင်ကြမယ့် American Style ဤရန်အတုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လှလတန်းကပို့ချပေးထားပါတယ်ရှင်။
idiom
go up in smoke
kibari salung ba nga go go you be up go up ka apo go tet twa la I am in s m o k e smoke ka di niya ma mi go atwin so lo guide thun ye long ka di be ka do mi go atwin ne apo go tet twa da bo pisi tu ku ku mi lawn lo mi go atwin ne apo go tet twa de so yin aw ma ပြပဲကျန်ရစ်ခင်မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပဲကတော့အချီနီအလဟတကျန်ရစ်တာမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ဥပမာကိုနားဆင်ကြကြရအောင်။
Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်တိပံသူတည်တနာပြည့်စုံမှုက
Our medical research project was cancelled halfway. So 5 years of hard work went up in smoke.
Along song song twa le so yin idiom a thong ya be lu pyo mle
go up in smoke
lu pyo lu ya ba de a da ka ro di kri mne tin pya ke de idiom a thong ne phit ba de
Dollar la da season tin set pe ni de American style idiom thong english tin kan sa ko na sin ka ya da phit ba de shin aku si ba yi kan na ko na sin ja ya ba do me Myanmar nangan ga ni tiyo nangan ba ko san tin po mu nong ha 2015-2016 ban da ko နှစ်သက်စာရင် 50 ရာခိုင်နှုန်းနှီးပါရော့ကြသွားတယ်လို့မူဆယ်မြို့စံကုန်သည်ကြီးမြအသိရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကပြောပါတယ်။မြန်မာနိုင်ငံဘက်ကစံတွေကိုတရုတ်ပြည်ဘက်ကိုမှောင်ခိုသဘောမျိုးတင်သွင်းနေကြရတာကြောင့်ဖမ်းဆီးမှုတွေများနေတဲ့အတွက်အခုလိုစံတင်ဖို့မှုနှုန်းရော့ကြသွားတာလို့ဆိုပါတယ်။မူဆယ်မြို့ကနေဆက်ကုန်သွယ်ရေးအခြေအနေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ
အခုဟိုလော်လီရတော့ကျွန်တော်တို့ကြားလာဒီတခြားနိုင်ငံတိရီလင်္ကာတို့ဘာတို့ဘာသူတိုးချဲ့ပြီးတော့တင်နေကြတယ်ကြာတိုးပြီးဘက်ကအဝယ်လိုက်တော့ဆန်စစ်တက်တယ်အဝယ်မလိုက်တဲ့အချိန်တွေလည်းရှိတယ်လို့ကျွန်တော်တို့ကကြားတော့ခုလက်ရှိမှာရောဗျာဒီတိုးပြီးဘက်ကိုမြန်မာနိုင်ငံကနေစံနေတင်ပို့နေတဲ့အနေထားဒီဘက်ကကျွန်တော်တို့ပြောရမယ်ဆိုတော့ကျွန်တော်ဆက်လာကဆက်ချောက်ပါချက်နဲ့ရှယ်ရင်တော့အများက တော့အဖမ်းကြီးကတဟားနေရတယ်။အဖမ်းကြီးကများတော့ ဒီကုန်တွေတွေတိတ်ပြီးလာမဝင်ကြဘူးမဝင်ကြတဲ့အတွက်ကျွန်တော်တို့တီးခဲ့တဲ့ဘတ်ဂျက်ဘတ်ဂျက်နည်းနဲ့ဆိုရင်ထောက်ဝယ်မကောင်းတော့ပါဘူးဆိုတာဖားလို့တီးတာရောက်ပါတယ်အတီးတာတက်လာတော့တရားပဲခင်ဗျတော့တရားပဲအဲဆိုတော့အိန္ဒိယရဲ့ဘရာဇီးလိုယူရီးယားနေပြီးတော့တရားမတင်တင်လာတဲ့တကားဟိုတရားတွေတရုတ်ပြည်ပို့တာတော့တော်တော်များများပါလေဒါတော့ညီမပြရဖြတ်ပြီးတော့ပို့တာပေါ့ဒါကြောင့်လို့
ဟုတ်ကဲ့ကျွန်တော်တို့ဒီပုံပြီးတယ်ကျွန်တော်တို့ကစောစောဆန်ကိစ္စကိုဆက်မေးခြင်းလို့ရှင်ဦးမင်းသိရင်အဲ့တော့ဆန်ကအခုဦးမင်းသိပြောသလိုပြီးခဲ့တဲ့ဘာနာနှစ်တက်ဆိုင်အခုဒီဘာနာနှစ်ကငါးစရာခန်းလောက်ကြာသွားတယ်ဆိုတော့ဟိုတရားမဝင်ပို့နေရတာနေပြီးတော့နှစ်နိုင်ငံညှိပြီးတော့တရားဝင်ပို့လို့ရတဲ့ပုံစံနဲ့ဟိုနှစ်နိုင်ငံဘောနော်အမိုယူထိုးတာပဲဖြစ်ဖြစ်တရုတ်နဲ့မြန်
မြန်မာနိုင်ငံကကျွန်တော်တို့ဖြူဝကူတာရောင်းဝယ်ယူဝင်ကြီးဆက်နေမသိဘူးဘူအစိုးရဆက်နေကဘူတိရုပ်ပြည်ဘူအစိုးရခိုက်ခါလာဆိုတော့ကျွန်တော်တို့ဘူအစိုးရကြီးသွားမှရမယ်နံပါတ်1ကကြတော့ကျွန်တော်တို့အဲ့လိုတရားဝင်အမယူဖော်ချုပ်ချုပ်ပြီးသွားမယ်ဆိုတော့ကျွန်တော်ခေါ်ဆောင်ရမယ်သူတို့အခုဆောင်မယ်ဘယ်လောက်ဆောင်မလဲ28ရာခိုင်နှုန်းဆောင်ဒီ28အခုရာခိုင်နှုန်းဆောင်ကျွန်တော်တို့မကြိုက်တော့ဘူးကြဘလို့ကပို့လို့မရတော့ဒီတော့ကြောင့်ကျွန်တော်တို့ကလည်းဒီလိုပဲခုဒီတိုင်းပဲတရားမဝင်နေနဲ့ပဲသွားတာမှနည်းနည်းအဆင်ပြေနေတယ်ဆိုပြီးတော့ကျွန်တော်တို့ကသွားတာတရုတ်ဒီအစိုးရအနေနဲ့သူကဆန်လုံအချက်ရှိတယ်ဒါကြောင့်သူကလက်စစ်တစ်ဖက်ကိုမိတ်ဒီတစ်ဖက်ကိုပြန်လာတာဒီတော့အဲ့လိုပုံစံရှိပါဘူးပါလေ
အမင်းသိန်းတို့ကတော့ပိုတိမှာပေါ့လေရေရှင်မှာကြောက်နေနေဟိုဆိုးတထိန်လေးဖြစ်ရတဲ့ဈေးကွက်မျိုးဖြစ်နေတာပေါ့နော်အခုကတော့
အဲဆိုးတထိန်လေးဖြစ်တဲ့ဈေးကွက်မျိုးဖြစ်တဲ့တို့ကျွန်တော်တို့ပမာပြင်းလာထွက်တဲ့ကျွန်တော်ဆန်ရဲ့ရှင်းပြောရင်တော့60ရာခိုင်နှုန်းတော့ကျွန်တော်တို့ဘူးဖြေရနေတရုတ်ကိုသွားတယ်အခုတို့တရုတ်မြန်မာနဲ့တမဆာစည်းမကောင်းတဲ့ပြည်တွင်းမှာဆာစည်းတွေကြာပြည်တွင်းမှာဆာစည်းကြတဲ့တက္ကသမားတွေကဆိုရင်ကျွန်တော်တို့ဘိုးစဘာဆိုင်တာဘာမှအရေးမရတဲ့ပြည်အချို့ပေါ်တဲ့သဘောတော်ရှိတဲ့ဆာစည်းကြပါတဲ့အတွက်အဲ့တော့ဒီဘိုးဆက်တရုတ်နဲ့ကုံစည်းနဲ့ကြောက်ကြောက်ကြာပြီးတော့ကောင်းမှသာလားကျွန်တော်ပြည်တွင်းမှာဆာစည်းတက်မယ်ဆာစည်းတက်မှတက္ကသမားတွေကသူတို့ဟိုဆိုင်မျိုးစည်းတွေကားမိမယ်အဲ့လိုဖြစ်မှာအခုမှဆိုတော့ကျွန်တော်ပြည်တွင်းမှာဈေးကြတဲ့တက္ကသမားတွေအစိုးရထိခိုက်သွားတော့တက္ကသမားပေါ့ဗျာတက္ကသမားတွေပုံပြီးထိခိုက်တာပါဘူးဖြစ်တာပါ
အမင်းသိရင်နောက်တစ်ခုကအဲ့တော့ဒီဟာကိုအခုလက်ရှိအနေထားနဲ့နည်းနည်းလေးဟောပေါ့လက်သမားတွေလည်းအဆင်ပြေအောင်ဦးမင်းသိန်းတို့လိုကြားတဲ့ကုံတွေတွေလည်းအဆင်ပြေအောင်ဟိုပို့ပြီးတော့ကောင်းတဲ့တခြားနီလန်ကိုရှိနိုင်သေးသလားဘယ်လိုမျိုးလုပ်ရင်ကောင်းနိုင်လဲဆိုတဲ့နီလန်
တခြားနီလန်ကကျွန်တော်တို့ကုံကလေးတွေကကျွန်တော်တို့ဝိုင်းဝန်းကြီးတင်ကြတယ်ကျွန်တော်တို့စီပါကူသားရောင်းမယ်စီပါကူသားရောင်းမယ်ရတယ်ကျွန်တော်ဒီကလေးပေါ့လေငွေလည်းဘူဆိုးရတင်ကြပြီးတော့တစ်ဖက်နိုင်ငံတော့ကျွန်တော်တို့စူးစားနေရပါဗျာစူးစားနေရတနစ်ကျော်ပါဘာမှသိအကောင့်တွေထွက်မလာနိုင်ဘူးဖြစ်နေတယ်ကြူပါလေဟိုအဓိကတော့ဗျာကျွန်တော်တို့ဟိုသူတို့ကဒီလိုကနံပါတ်1တရားဝင်သွားမယ်ဆိုတရားဝင်ဝင်မယ်ဆိုရင်ဖာကွာလတီကိုသူတို့ကြည့်တယ်ဘာမှပြချင်းပြောရဖာကွာလတီသူတို့လိုချင်တဲ့ဖာကွာလတီကိုအပြစ်ကမပေးနိုင်ဘူးဖြစ်နေတယ်ပြီးတော့ပေးနိုင်တယ်အပြစ်ကမပေးနိုင်ဘူးကျွန်တော်တို့သွားတဲ့ဖာကွာလတီကစားငန်းနေဖြစ်နေတယ်သူကငန်းနေတော့စားတော့သူတို့စားတော့တာလည်းမဟုတ်လုပ်ငန်းသုံးတာလုပ်ငန်းသုံးရဆိုတာစာကြာတာလို့စာခောက်ဆွဲလို့စာမုတ်တွေလို့လုပ်တာပါဗျာစာမုတ်လုံးကလည်းမလုပ်တဲ့ဟာပဲသုံးတယ်မဆောက်ဘူးနိုင်ငံချင်းချင်းဝယ်မဲ့ဆိုစားဖို့ဝယ်မဲ့စားဖို့ဝယ်မဲ့ဆိုကျွန်တော်တို့စီစားလောက quality မမျိုးဖြစ်နေတယ်ဝယ်တဲ့ချက်လည်းပါတယ်ဟိုအဲ့လိုစား quality မမျိုးအောင်ကျွန်တော်ကဆက်ကြည့်အမတကောင်းမှုနဲ့ဆက်ကြည့်တယ်လည်းချိန်ဖို့ဆိုတာတပါပီလာကောင်းတဲ့ဆက်တွေကလက်ရှိရတို့တော့ရတယ်မြန်မာဆက်ဆံမရှိဘူးဒီဆက်တွေကပါတယ်ခင်ဗျကျွန်တော်မသေးသေးဘူးဆိုတာလေ
စံကုန်တယ်ကြီးကအတင်းစံစဘာလုံးကရှင်များအတင်းနေစသဖြင့်ပေါ့လေ
ဟုတ်ကဲ့
ရှိနေတဲ့အတင်းအဖွဲတွေကိုအစိုးရဘက်ကယင်းနည်းများမတည်မှုပေးမယ်ဆိုရင်အဲ့လိုမျိုးဆက်ကောင်းကောင်းနေဖြစ်လာဖို့ကွာဟိုပေါ့နိုင်ငံတကာကိုတင်ရောက်နိုင်တဲ့အည်သွေးမြင့်အည်သွေးဆန့်ကျင်မှုဖြစ်လာဖို့အတွက
်အဲကျွန်တော်တို့အဲ့ရကြတော့အစိုးရကျွန်တော်တင်ရတယ်တတိယလုံးနဲ့တင်ရတော့အစိုးရသားတွေကိုသူတို့ရှိပါတယ်ကျွန်တော်တို့ဟိုလုံလောက်တဲ့ဂျပန်နိုင်ငံဝင်ရှိလို့မချပေးနိုင်ဖြစ်တယ် to sit up with them, to sit up with them, and don't let me be one of them.
အခုကောက်တဲ့စကားဖွင့်လိုက်တဲ့အခက်ခဲတော့ရှိတယ်ပေါ့နော်ဒီတရုတ်မြန်မာနယ်စပ်မူဆယ်ဂိတ်ကုန်သွယ်လမ်းကြောင်းမှာတော့ဆိုတော့နောက်တစ်ခုတခြားကောဦးမင်းသိန်းမြင်မိတဲ့ဒီအော်တဘောအဲ့လိုမျိုးနီးတူပေါ့နော်တခြားဒီအခက်ဒါလေးကတော့ရှိနေတယ်ဒါလေးပါပြင်ပေးရင်တော့အဆင်ပြေမယ်ဆိုတော့မြင်မိတာတွေကတခြားပါတယ်များရှိသေးလဲဗျာ
ရှားပြီဆိုတော့လမ်းမဆက်သေးရှင်ကျွန်တော်တို့မန္တလေးနဲ့မူဆယ်ကကျွန်တော်တို့မိုင်180နာရီရှိတယ်မနေ့180နာရီရှိတယ်ကျွန်တော်တို့ဗမာပြည်မှာလေသာကုန်ပင်းစခန်းမှာကျွန်တော်105မိုင်ဘူးဆယ်105မိုင်လေသာကုန်ပင်းစခန်းအကြီးဆုံးပဲထုတ်ကုန်သွင်းဖို့အများဆုံးပဲကားတွေကတနေ့ကိုအဆင့် 3,000 ကျော်ရှိတယ်ကားစီး 3,000 ကျော်ဒါပေမဲ့ဒီလမ်းနှလုံးသားဖြစ်နေတယ်ဘယ်လိုမှမရဘူးကျွန်တော်တို့အခြားဘက်ပေါ့ဒီအခြားဘက်နာမည်ပြောင်းလိုက်ဆိုတော့ဘာလဲဒီကောင်နာမည်ပြောင်းလို့ပြောင်းလိုက်အခြားဘက်တော့မဟုတ်တော့ဘူးအခြားဘက်ကုန်ပင်းရတယ်အဲ့ကုမ္ပဏီကနှလုံးသားပဲ BOT ဖြစ်နေတယ်ဆိုရင်ကျွန်တော်တို့ကားစီး 1,000 ကျော်လို့ရှိရင်၄လမ်းသားလုပ်ပြရတယ်ဒါပေမဲ့ကျွန်တော်တို့အခြားဘက်ကလက်ရှိဒေသတော့ပေါင်းတယ်မပေါ်သေးဘူး BOT ဖြစ်နေတာကြီးကနှလုံးသားနဲ့တော့လမ်းမှာကပ္ပိစုမူတာဖြစ်တယ်။အဲ့ဒါတော့အမတမတ်ကျွန်တော်တို့ကုံသွေးကြီးရောအမတမတ်ဖြစ်ခဲ့တဲ့ကိစ္စပြီးတော့ဓာတ်ပါပါဆရာရပါမယ
်။ကိုဇော်ဝင်းလိုက်စီစဉ်တက်ဆက်ပြနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုသုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အချိုရေးဘူးကွန်ရေတန့်ဘူးကွန်ဝယ်ယူရောင်းချတဲ့လုပ်ငန်းအကြောင်းကိုကိုအောင်အောင်ကတက်ဆက်ပေးထားပါလိမ့်ရှင်။
ကျွန်တော်ကမင်းနိုင်ငံကအခုဒီနေတဲ့နယူးယောက်ပြည်နယ်ဘက်ဖဲလိုမြို့မှာပေါ့နော်ဟိုဆိုဒါဘူးတွေအဲပလတ်စတစ်ဘူးတွေနောက်ဘီယာဘူးတတ်ထုဘူးတွေပေါ့လေအဲ့ဒီဟာတွေကိုပြန်ဝယ်တဲ့လုပ်ငန်းလုပ်နေတာဆိုတော့ပေါ့လေဒီလုပ်ငန်းလုပ်ဖို့အတွက်ဘလို့အကြံဉာဏ်ရခဲ့လဲဘာကြောင့်ဒီအလုပ်ကိုလုပ်ဖို့ရွေးချယ်ခဲ့တာလဲဆိုတော့အရင်ပြောပြပြပါလား
ဟောကျွန်တော်တို့ဒီ Buffalo website area မှာရှေ့ပေါင်းနေထိုင်တဲ့ immigrant တွေကျွန်တော်တို့နိုင်ငံသားတွေအပြင်အခြားဘူတန်นี่พอซะดิเพียบบ่เปียไอ้นี่น่ะชวยตองนี่ไทเนี่ยอลุโหลูกนี่ก็อะเป็ดอยวยบาตาสกาแค่ๆนี่จองอลุไก่ชาพุยผู้แค่เดไอ้เฉินนี่มาตรุอ่ะดีบูขุนนี่คอลเลจลงพี่รอเสียซวยในคารีฟันลงได้คาจ่ายปะแสยะเลยโดยแห่หานี่อ่ะไอ้หานี่พี่รอตรุชูซาพี่ชาจ่ายเลยอะโลชูซาชาพุยเองเนี่ยตะนี่20 30บ่เปียอะโลย่าจ่ายเลยย่าจ่ายเลย20 30อ่ะนี่ชูซาเองชูซาตะหลอก40 50ที่เลยย่าจ่ายได้ลูกนี่สิတို့ဒီမှာတော့ပြီးတော့ဒီဆက်မင်းချင်းဆက်တွေဒီမှာထည့်ရတယ်၃လုံးချင်းတပူးချင်းတပူးချင်းတလုံးချင်းကိုပလတ်စတစ်ဘော်တယ်ကန်စသဖြင့်သူတို့စပရေးလုပ်ထားတဲ့ဆက်တွေတွေကိုထည့်ရတာအဲ့ထည့်နေတဲ့မှာတန်းစီရတော့ပါဗျာအဘူး200 300ပါတဲ့လူ400 500ပါလာတဲ့လူသူတို့တနေကိုနှီးပါကြိုးစားကောက်တဲ့လူတွေအဲ့လိုဘူး200 300 400ထည့်ဖို့အတွက်ကိုအကြာကြီးတန်းစီရတယ်အဲ့လိုပြဿနာတွေကျွန်တော်ကသိရတယ်ကြားရတယ်ကျွန်တော်ဆိုင်မှာဝတ်ချော်ဆိုင်မှာလာပြီးတော့အဲ့လိုကြောကြရည်နဲ့အော်ဟုတ်ပြီဒါဆိုဒီပြဿနာတွေဘယ်လိုခုကြီးဖြေရှင်းကောင်းမလဲဒါကိုလေ့လာလိုက်တယ်အဲဆက်တွေမလိုဘဲနဲ့တုံးနေတဲ့အခြားဆိုင်တွေဒီမြို့မှာအခြားဆိုင်တွေအမေရိကန်လုပ်ငန်းရှင်တွေလုပ်နေတဲ့လုပ်ငန်းတွေရှိတယ်ဟောအဲ့ဒီဆိုင်တွေကိုကျွန်တော်ကသွားတယ်ဒီကိုလူမျိုးတွေတချို့အသက်ကြီးတဲ့ဖိုးဟောဖွားကြီးတွေဟိုတိုင်းရင်းသားတွေရတယ်ကျွန်တော်ကားနဲ့ခေါ်ရတယ်ကားနဲ့ခေါ်ရပြီးတော့ကျွန်တော်တို့ဆိုင်တွေသွားလေ့လာတယ်တို့ဘလူတွေတို့လုပ်ပုံဆိုင်ပုံတွေစနစ်တကျကျွန်တော်လေ့လာတယ်လေ့လာတော့ဆိုင်မှာလုံးဝမ၄၅ယောက်ခန့်ပြီးတော့တနေကိုနှီးပါလုပ်နေရတော့ဒီလုပ်ငန်းကတော်တော်အလုပ်ဖြစ်တယ်။ဟောကိုလူတွေလည်းတိတ်ကြဲအလုပ်ပေးလို့ရတယ်။ဒီလုပ်ငန်းကလုပ်မယ်ဆိုပြီးယူရကျန်တယ်အဲ့ဒါကိုကျွန်တော်စလုပ်ဖြစ်တယ
်။ဒီလုပ်ငန်းစတင်ပြီးတော့လုပ်ဖို့အတွက်ဒီသက်ဆိုင်ရာကနေပြီးတော့ခွင့်ပြုချက်ဘယ်လိုယူရလဲဆိုတော့ဒီလုပ်ငန်းပေါ့လေ process အကြောင်းကိုနည်းနည်းပြောပြပါလား
။ဟုတ်ကဲ့ဒီလုပ်ငန်းကိုကျွန်တော်ဒီ website တွေကနေပြီးတော့အချင်းလေ့လာတယ်ဒီကြရတဲ့ information နေနဲ့နေရာကို location ရှာတယ်အဲ့ location ကို city ကိုတင်တဲ့ခါကျတော့ city ကလည်းအကူအညီတွေပေးတယ်လိုတဲ့ requirement information တွေထပ်ပြီးတော့တောင်းတယ်ဒီအဆောက်အဦကျွန်တော်ငှားထားတဲ့အဆောက်အဦကျွန်တော်ရထားတဲ့အဆောက်အဦကဒီအကျယ်ဝန်းတွေကိုကိုယ့်ဟာကိုယ့်သဘောနဲ့ကိုယ်ဘယ်လောက်ကျယ်တယ်ပါညာ information ပေးလို့မရဘူးတကယ် legally အမှတ်ပုံတင်ထားတဲ့ဒီဘယ်လိုခေါ်မလဲ geography လို့ပြောလို့ရမှာအဲ့ဒီนี่ซีนฐานะเลยวะเนาะไอ้หลูกอมมินีเนี่ยนี่ก็ตีชาสนิทชาจ้างถั่วไปได้ซีดิรีโชดิอโจซาดิไอ้ห่าดิเราก็ซีดิโอตีนไปได้ซีดิอ่ะไอ้หลูမျိုးအချက်လက်တွေပြည့်စုံတယ်ဟောဒီလိလုပ်တယ်ဗောဗျာကျွန်တော်ရွှေရဘီဇနက်ကမစရဘူးဒီ agreement ဒီပိုင်ရှင်ကစားထားတဲ့ဟာကို long term lease ဗောไอ้หลูဟာမျိုးတွေကိုဟိုစာရွက်စာတမ်းတွေ provide CD ကိုအကုန်လုံးလိုအပ်ချက်တွေအကုန်လုံးတင်ပေးရတော့ဗျာ
ဆိုတော့ဒီကွန်မင်းနိုင်အနေနဲ့ပေါ့နော်ဥမာလုပ်ငန်းစလုပ်တဲ့အခါမှာရောဥမာဟိုအရင်အနည်းတွေဘာတွေကိုဘယ်လိုစပြီးတော့ရှာလဲ
ဟုတ်ကဲ့ဒီလုပ်ငန်းက ရင်ကြီးရတော့ဒီလောက်အများကြီးမလို့ဘူးဟိုကမလို့ဆိုပေမဲ့လည်း၄၅000လောက်နဲ့တော့မရဘူးပေါ့ဗျာအနည်းဆုံး10ဒေါ်လာ3000လောက်တော့အစင်းနဲ့စီရတယ်ဆိုင်ပြင်ဆင်မှုတွေဆိုင်ရဲ့ decoration ပြင်မှုတွေခုံတွေလိုအပ်တဲ့ requirement တွေအကုန်လုံးပြင်ဆင်မှုတွေအပြင်ဟိုဒီဆိုင်စပြီးလည်းပတ်တဲ့အချိန်မှာကိုယ့်လက်ထက်မှာ investment ဒီလာတဲ့များ customer တွေကိုကိုကရဓာတ်လိုက်ပေးရတော့ဟိုဓာတ်လိုက်ပေးရတဲ့အခါကျတော့ဟိုကကျွန်တော်စီကကျွန်တော်ဝယ်ထားသမျှတွေပြန်ပြီးတော့ကုန်မီကနေလာပြီးပြန်ပယ်ွားတယ်ပြန်ပယ်ွားပြီးတော့သူတို့စီကပတ်စံမလာမချင်းကျွန်တော်က daily စိုက်ထားတဲ့ပတ်စံတွေရှိတယ်ဆိုတော့ကနှစ်ပတ်တစ်ကြိမ်လောက်ပတ်စံပြန်ပေးတယ်ကျွန်တော်ဝယ်ထားပြီးတဲ့အရင်ပြင်ကိုကျွန်တော်ရသိတဲ့ benefit တွေကိုသူတို့သတ်မှတ်တဲ့နှုန်းတိုင်းကျွန်တော်ပုံမှန် every 2 week မှာသူကုန်မီကနေရောကျွန်တော်အကောင့်ထဲဓာတ်လိုက်ထည့်ပေးတယ်
ဒီ recycle ဒီဆုံးပြပစ္စည်းတွေကိုပြန်အသုံးပြုလို့ရအောင်အခုလိုမျိုးဟိုစိုင်တွေကိုပြန်လာသွင်းတဲ့အခါမှာအချိုရည်ဘူးပဲဖြစ်ဖြစ်ဘီယာဘူးပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေကိုကိုယ့်ပြည်နယ်ထဲမှာဝယ်ထားတဲ့ဘူးတွေမှာကိုကကိုယ့်ပြည်နယ်ထဲမှာပြန်ရောင်းလို့ရတယ်ဆိုတာမျိုးကျွန်တော်သိထားရတယ်နော
်အဟုတ်တယ်ခင်ဗျာအဲ့ဒါကအခုကျွန်တော်ဆိုင်မှာဒီ government state ပေါ့နော်ဒီ New York State ရဲ့ warning ဟို customer တွေသတ်မှတ်ပေးထားတယ်အခြားပြည်နယ်ဒီကျွန်တော် New York State မှာ refund လုပ်လို့မရတဲ့ဟာတွေကိုအဲ့ဒါတွေယူလာပြီးတော့ရောင်းဝယ်မရှိဘူးဆိုတဲ့ဟာတွေ customer တွေအပြစ်ပေးထားရတယ်။ဆိုတော့အဲ့ဒီဟာကတော့စလုံးကြီးကြီးနဲ့ကိုကတ်ထားပြီးတော့သူတို့အပြစ်ပေးထားရတယ
်။ဟိုအဲ့လိုဘူးတွေပေါ်မှာဆိုလို့ရှိရင်ဥမာ New York ဆိုလို့ရှိရင် NY ဆိုတဲ့ဟာပါမပေါ့လေ။ဘူးတွေအများကြီးလာသွင်းတယ်ဆိုလို့ရှိရင်အဲ့ဒီတစ်ခုချင်းကိုကြတော့ဘယ်လိုစစ်လဲ
။ဟာကျွန်တော်တို့ကဒါလုပ်ငန်းအတွေ့အကြုံနဲ့ဟိုမျိုးအစားပေါ့ဗျာဒီ distributor ဒီ company တခုကနေပြီးတော့ဘယ်နှခုလောက်ထွက်တယ်အဲ့ပေါ်မှာကျွန်တော်တို့ကဒီဓာတ်တွေပို့ပြီးလေ့လာကျွန်တော်လုပ်ငန်းအစလုပ်ခါစားမှာတော့ကျွန်တော်မတိပဲနဲ့ဘူးဆိုရင်ပြီးရောဝယ်ထားလိုက်တာမျိုးတွေလည်းရှိတယ်နောက်ပိုင်းတကယ်လုံးလုံးနေနဲ့တကယ်လုပ်ငန်းတွေ့ကြုံပြီးလုပ်ငန်းနေနဲ့အောင်မြင်နေတဲ့အမေတကယ်လုပ်ငန်းရှင်တွေနဲ့ကျွန်တော်တို့စီမှာသွားပြီးတော့အလုပ်ပင်လုပ်တော့အလုပ်တော့မှာပုံစံမျိုးသွားလေ့လာတာတွေရှိတယ်တို့ကိုယ်တိုင်ကကျွန်တော်ဆိုင်မှာကျွန်တော်ဆိုင်ခွင့်တဲ့အချိန်မှာတို့ကိုယ်တိုင်ကကျွန်တော်ဆိုင်အထိအမေရိကန်အောင်မြင်နေတဲ့လုပ်ငန်းရှင်အမျိုးသမီးတယောက်ကျွန်တော်ဆိုင်မှာလာပြီးတော့9နိုင်လောက် volunteer လောက်အပ်ပေးပြီးတော့ကျွန်တော်တို့တေချာစနေချာရှင်းပြဝါတာတွေရှိတယ်အဲဒီလုပ်ငန်းတွေ့ကြုံနေနေမှုပြီးတော့တနေ့တနေ့ကို8000 10000ဘူးရေဝယ်တဲ့ဟိုအများနဲ့လောက်တာဆိုတော့ဗျာတချို့ဟာတော့ကျွန်တော်တို့ကအဲ့လိုမျိုးပါတာတွေလည်းရှိတယ်ဗောဒီ refund လောက်လို့မရတဲ့ဟာတွေကိုပါတာတွေရောပြီးတဲ့ရာနဲ့ချီတဲ့အထက်မှာအဲ့လိုတလုံးတလေပါဝါတာမျိုးတွေအဲမျိုးတွေတော့ရှိတာအခါကျရင်တော့ကျွန်တော်တို့ဟိုအရှုံးကြတာပေါ့
ကွန်မင်းနိုင်ငံကဒါရက်ွက်ထဲမှာပေါ့လေအခုလိုမျိုးပြန်လာသွင်းတဲ့လူတွေရှိရနေပြီးတော့ကိုကလက်ခံပြီးတော့ပြန်ဝယ်တာပေါ့ရောင်းတဲ့အခါမှာရောဘယ်လိုဈေးနဲ့ပြန်ရောင်းလဲ
ကျွန်တော်တို့ဟာတွေကိုဝယ်တဲ့ကုမ္ပဏီပေါ့အဲ့ကုမ္ပဏီကိုကျွန်တော်ကစာချုပ်ချုပ်ဟာပြီးတော့လုတ်ထားတယ်ကျွန်တော်စီကထွက်သမျှဟာတွေသူတို့ကပုံမှန်လလဝယ်ပေးတယ်ဆိုတော့ကျွန်တော်ကိုဝယ်ထားတဲ့5 cent ဆို5 cent ပြန်ပေးတယ်5 cent အပြင်ကိုကျွန်တော်ရမယ်သူတို့သတ်မှတ်ထားတဲ့5 cent အပြင်ကိုနောက်ထပ်ကျွန်တော်တို့ profit ပေါ့သတိပါစင်30ရာခိုင်နှုန်းတော့ကျွန်တော်တို့ကောင်းကောင်းလေးအမျက်ကျန်တယ
်။စုပ်ပြပစ္စည်းတွေကိုပြန်လဲဝယ်တဲ့လုပ်ငန်းလုပ်နေတာဆိုတော့အခါကျတော့ဒီလုပ်ငန်းရဲ့အခြေအနေပေါ့လေအလားအလာကဟိုဘယ်လိုရှိပါလဲ
။ဒီစပြီးလုပ်တဲ့အချိန်မှာကျွန်တော်အခုအစဆုံးအခုကြီးပေးတဲ့အမေရိကန်အောင်မြင်နေတဲ့အမေရိကန်လုပ်ငန်းရှင်ကအမျိုးသမီးကမပြောလဲဆိုတော့ဒီအချိန်မှာကျွန်တော်စမိကျွန်တော်ပါမစ်တွေစောင့်နေနေတဲ့ကြာသွားတယ်။ကျွန်တော်ရတော့ဒီဇင်ဘာမှမှစပြစ်တယ်။ဒီဇင်ဘာဇန်နဝါရီဆိုတော့ကျွန်တော်တို့ area ရဲ့ဒေသရဲ့ဒီ snow ရာသီပေါ့ဗျာ winter ရဲ့ snow ချိန်မှာဆိုရင်ဒါဟိုသူတို့ပြောရဆိုတော့ business ကရမ်းကို slow တဲ့ရာသီဖြစ်နေတယ်အဲ့ချိန်မှာမှမင်းကစမိတယ်ဒါပေမဲ့ဘလောက်အရင်ဟိုဘူးရေဘလောက်ရရင်မင်းဆိုင်လာကဟိုမီးပိုးတို့ဘာတို့ကြီးနေပေါ့အဲ့တော့စိတ်ဓာတ်မကျနဲ့ရအောင်လုပ်ဆိုပြီးတော့ကြိုးအားပေးတယ်တကယ်ပထမဦးဆုံးလာမှနေသူပြောထားတာတည်း3000လောက်ကျွန်တော်ပူရတယ်သူတို့အခုလက်ရှိကျွန်တော်သွားနေတဲ့နှုံးကကျွန်တော်ဆိုင်2လပဲရှိသေးတယ်ဟို5နှစ်လောက် run နေတဲ့အချိန်ရနေတဲ့ဆိုင်ကြီးဝယ်တဲ့နှုံးတိုင်းကိုသူတို့ဒီမှာ BC တဲ့နေ့တွေကိုကျွန်တော်စီအတမှန်နေ့လောက်သွားဖြစ်နေတယ်
ကောအောင်စီစဉ်တိဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခုရဲ့စီစဉ်ကိုတောက်ကြနေညမှာအစ်ထုတ်လွှင့်ပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါလိမ့်ရှင်။ VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
နိုင်ငံထက်တော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအတရားမဝင်ကုန်ကူးမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကပြစ်မှတ်ထားအရေးယူနေပါတယ်။
သမ္မတဒေါ်နယ်ထရမ့်မကြာသေးခင်ကထုတ်ပြန်လိုက်တဲ့အမိန့်ကြေညာစာထဲမှာဂျက်စဝက်ခိုင်းတွေငွေစေဝါတရားမဝင်မှောက်ခိုးခိုးသွင်းသူတွေပါဝင်ပြည်သူတွေနဲ့နိုင်ငံတော်လုံခြုံရေးကိုထိပါစေနိုင်တဲ့တရားမဝင်လုပ်ရက်တွေကျူးလွန်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေကိုတိုက်ဖြတ်ဖို့အမေရိကန်အစိုးရရဲ့ဥပဒေကိုပိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်။တရားမဝင်လုပ်ရက်တွေထဲမှာငွေစေဝါနဲ့တခြားတရားမဝင်စေဝါတွေတော်ရင်တရိတ်ဆန်လက်နက်နဲ့လူမောင်ခိုးကူးမှုကအစလက်စားမှုအင်တာနက်ကတဆင့်ကျူးလွန်တဲ့ရာဇဝတ်မှုတွေလိမ်လည်မှုဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုနဲ့ညာနာဖန်တီးမှုဆိုင်ရာမူပိုင်권ခိုးယူမှုတွေအပြင်ရာဇဝတ်မှုတွေနဲ့ဆက်နွယ်နေတဲ့ပစ္စည်းတွေခိုးယူမှုနဲ့လက်လွှဲတာတွေလည်းအကျုံးဝင်ပါတယ်။တရားမဝင်လုပ်ရက်တွေမှာပါဝင်ပတ်သက်နေတဲ့နိုင်ငံဖြတ်ကျော်လုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေကိုရှာဖွေဖော်ထုတ်တိုက်ဖြတ်ချေမှုန်းဖို့အတွက်ပြည်အောင်စုဆိုရရဲ့ဥပဒေရေးရာအဖွဲ့အစည်းတွေအနေနဲ့နံပါတ်1လုပ်ဆောင်ရမယ့်အချက်ဖြစ်ကြောင်းအဲ့ဒီအမိန့်ကြေညာစာထဲမှာညွှန်ကြားထားပါတယ်။ရာဇဝတ်အဖွဲ့ဝင်တွေကိုရှာဖွေဖော်ထုတ်ပြီးအရေးယူဖို့လည်းညွှန်ကြားထားပါတယ်။အမေရိကန်မှာရောက်နေတဲ့အဲ့ဒီအဖွဲ့ဝင်ဖြစ်တဲ့နိုင်ငံသားတွေအမေရိကန်မျိုးကနေချက်ချင်းဖယ်ပစ်ဖို့နဲ့တရားဥပဒေနဲ့အညီရေးယူသွားဖို့ကိုသမ္မတထရမ့်ကညွှန်ကြားထားတာပါ။ဒီကိစ္စရဲ့မျိုးမှာအလားတူလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပူးပေါင်းကူညီကြဖို့သမ္မတရဲ့အမေရိကန်ညာချက်မှာတောင်းဆိုထားပြီးတော့အမေရိကန်ပြည်အစိုးရအတွင်းနဲ့ပြည်ပကဒီလိုရာဇဝတ်မှုလုပ်ရက်တွေကိုတိုက်ဖြတ်ဖို့အမေရိကန်အစိုးရဌာနတွေကပူးပေါင်းပြီးတော့မဟာဗျူဟာနည်းလမ်းတကျဆောင်ရွက်ဖို့ကိုလည်းအမေရိကန်ညာစာမှာညွှန်ကြားထားတာဖြစ်ပါတယ်။ရာဇဝတ်မှုလက်ဆားမှုနဲ့အကြမ်းဖက်မှုတွေကိုနိုင်ငံဖြတ်ကျော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေကဥဆောင်နေတာလို့အမေရိကန်စာမှာဖော်ပြထားပါတယ်။အထူးသဖြင့်တားမြစ်ထားတဲ့ဆေးဝါးတွေခိုးထုတ်တဲ့မြွေခိုင်းတွေကြောင့်မြွေဆေးဝါးအလွဲသုံးစားပြုမှုနဲ့မြွေဆေးဝါးနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေပြန်ပြီးတိုးလာစေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံဖြတ်ကျော်လှုပ်ဆောင်နေတဲ့ရာဇဝတ်အဖွဲ့အစည်းတွေရဲ့လူမောင်ခိုးကူးမှုလုပ်ရက်တွေကလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေဖြစ်ပွားလာစေပါတယ်။မြေကနိုင်ငံသားတွေအတွက်အန္တရာယ်ဖြစ်စေတဲ့ရာဇဝတ်မှုတွေကိုဒီအဖွဲ့အစည်းတွေကအားပေးနေတာဖြစ်ပါတယ်။ဒီဖွဲ့စည်းတွေကိုတိုက်ဖြတ်ပြီးအမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံနိုင်ဖို့အဓိကရည်ရွယ်ချက်နဲ့ဒီအမိန့်ကိုထုတ်ပြန်ခဲ့တာပါ။ဒီရည်ရွယ်ချက်ပြည့်ဝဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးနိုင်ငံတော်ရှိနေချုပ်အမိရေလုံခြုံရေးဝန်ကြီးတို့ရဲ့ညွှန်ကြားချက်နဲ့အညီပြည်အောင်စုအစိုးရအေဂျင်စီတွေအနေနဲ့ဥပဒေကြောင်းအရဆောင်ရွက်သွားမှာလည်းဖြစ်ပါရဲ့ရှင်
။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOE အမေရိကန်တန်ကနေ2019ခုနှစ်မတ်လ9ရက်အင်္ဂါနေ့မနေ့လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်ထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနအီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ခုမနေ့ဖက်အစီအစဉ်အဆုံးသတ်ခဲ့မှာထိတ်တန့်ရောက်နိုင်ငံတကာသတင်းကြေကျုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါအောင်မယ်ရှင်။အမေရိကန်နိုင်ငံလေးကိုဒုက္ခသည်တွေဝင်ရောက်ခွင့်၄လနဲ့နိုင်ငံပေါင်း၆ခုကနိုင်ငံသားတွေဝင်လာခွင့်၃လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်သစ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အခုအမိန့်သစ်ထဲမှာမူလအမိန့်ထဲမှာပါတဲ့အီရတ်နိုင်ငံကိုဖယ်ရှားခဲ့ပြီးမြန်မာနဲ့၆နိုင်ငံဖြစ်တဲ့အီရန်၊လီဘီးယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း၉၀ပိတ်ပင်ထားပါတယ်။ဘယ်နိုင်ငံကမဆိုအမေရိကန်မှာလာရောက်ခြေချနိုင်ထိုင်မဲ့ဒုက္ခသည်တွေအနေနဲ့ရပ်ပေါင်း120အတွင်းလာခွင့်မရှိလို့အမိန့်သစ်ထဲမှာယာယီပိတ်ပင်ထားပါတယ်။မတ်လ16ရက်နေ့မှာစတင်အသက်ဝင်မဲ့သမ္မတရဲ့အမိန့်သစ်ဟာမွတ်စလင်တွေကိုတားမြစ်တဲ့ပိတ်ပင်မှုလုံးဝမဟုတ်ဘူးလို့အမိမြင့်လုံခြုံရေးဝန်ကြီးကတနင်္လာနေ့ကထပ်ပြီးတော့ပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ပိုင်တဲ့နယူးယောက်မြို့ကထရမ့်တာဝါဌာနချုပ်မှာသူအသုံးပြုခဲ့တဲ့ဖုန်းကိုခိုးနှားထောင်ဖို့အတွက်သမ္မတဟောင်းဘရက်အိုဘားမားကအမိန့်ပေးခဲ့တယ်လို့ဒီခိုင်လုံတဲ့အထောက်အထားမရှိဘဲနဲ့ဆွဆွဲပြောဆိုတဲ့ကိစ္စကိုသမ္မတအင်ဂျီရောအရာရှိတွေကသမ္မတထရမ့်ဘက်ကနေဆက်ပြီးတော့ခုခံပြောကြားနေကြပါတယ်။ကမ္ဘာပေါ်မှာတည်ဆုံးကြတဲ့အသက်၅နှစ်အောက်ကလေးငယ်၄ယောက်မှာတစ်ယောက်ဟာမတန့်ရှင်းတဲ့ပတ်ဝန်းကျင်ကြောင့်တည်ဆုံးနေကြရတာလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။အိမ်တွင်းအိမ်ပြင်ကလေထုညစ်ညမ်းမှုသူများတောက်နေတဲ့ဆက်လိငွေရှူဆိုင်မီလို့အပြင်မတန့်ရှင်းတဲ့တောက်သုံးရည်မရရှိတာတန့်ရှင်းမိန်လာစနစ်မရှိတာနဲ့တကူရည်တန့်ရှင်းမှုတည်တည်ချာချာမရရှိတာကြောင့်အနည်းစဉ်အသက်၅နှစ်အောက်ကလေးငယ်တက်တသမ8တန်းသေဆုံးနေကြရတယ်လို့ WHO ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တလသားအရွယ်ကနေ၅နှစ်အရွယ်အထိကလေးငယ်တွေသေဆုံးကြရတဲ့အဓိကအကြောင်းရင်းကဝမ်းလျှော်ယောဂါ၊ငှက်ဖျားယောဂါနဲ့တုပ်ကွေးယောဂါတွေကြောင့်ဖြစ်ကြပါတယ်။တန်ရှင်းတဲ့တောက်သုံးရည်တန်ရှင်းတဲ့လောင်စာတွေရှိမယ်ဆိုရင်ပတ်ဝန်းကျင်ညဉ့်ညမ်းမှုကိုကျော်နေအောင်လုပ်ပြီးတော့အဲ့ဒီယောဂါတွေကနေကာကွယ်နိုင်မှာဖြစ်တယ်လို့ WHO ရဲ့အစီရင်ခံစာမှာပြောထားပါတယ်။ညဉ့်ညမ်းတဲ့ပတ်ဝန်းကျင်ဟာလူအသက်ကိုအန္တရာယ်ပေးနိုင်ပြီးတော့အထူးသဖြင့်ကလေးငယ်တွေကိုသေစေနိုင်တယ်လို့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာမာဂရက်ချန်ကပြောပါရရှင်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေအကျကိုမဆုမြတ်မွန်ကြီးညာသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကဥဆန်မိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.